Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာအမေရိကန်ပြည်အောင်စု Washington DC မြို့ကနေ2019ခုနှစ်ဇွန်လ23ရက်တောက်ကြနေညနေခင်း VOE အစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိလိုင်းကီလိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်တင်ပြနေပါတယ်ခင်ဗျာဒီညနေအစီအစဉ်မှုကတော့ကျွန်တော်အောင်ပ
ါကျွန်တော်အောင်လင်ဦးပါဒီညနေနားဆင်ရမယ့်သတင်းလေးတွေမှာတော့အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးဖြူ FBI ညင်ကြေးမှုအောင်နဲ့ပြောဆိုထားတာတွေကိုသူ့အနေနဲ့အတန်ဖန်မှတ်တမ်းတင်ထားတာမရှိတဲ့ကြောင်းသမ္မတဒေါ်နယ်ထရန့်ကပြောလိုက်ပါတယ်။ပါကစ္စတန်နိုင်ငံကတ္တာမြို့မှာပြင်းထန်တဲ့ကာဗွန်ပောက်ကွဲမှုကြောင့်ဒီကနေ့မှပဲလူ9ဦးထက်မနည်းသေဆုံးပြီး20လောက်ဒဏ်ရာရသွားပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမခင်ဖြူထွင်းတဲ့သူကြီးညာပေးပါပါ
။ကောင်းပါကောင်းလင်းရေတော်ရရှိမြခင်ဗျာအခုညနေခင်းနားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့မတရားအသင်းဆက်သွယ်မှုဥပဒေပုံမှန်နဲ့အမှုဖွင့်ရေးယူခံထားရတဲ့လူငယ်တွေပြီးခဲ့တဲ့ရက်ကပဲဗမော့ချင်းတောင်ကနေပြန်လည်လွတ်မြောက်လာပါပြီ။ရက်ကပြီတရားမီ
းနဲ့ကြောင်းပြီးတော့မှအမိတ်ဖောက်တာပေါ့။စစ်တမ်းတော့ချလာပေါ့ဗျာ။ဒါပေမဲ့လည်းစစ်တမ်းချပြီးမှလည်းဆုံးရက်နဲ့လွတ်သွားတာပေါ့။
ဒါတော့အဲ့ဒီဖန်စီခံလူငယ်တွေရဲ့ရှင်နေဥခွန်အောင်ပြောသွားတာပါအဲ့ဒါအပြင်ညီညီသောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC တဲကနေလက်နက်ကန်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာအခုချိန်ဟာမွတ်စလင်တွေရဲ့ရမဒန်ဥပုပ်ကာလအဆုံးသတ်ချိန်ဖြစ်တာမို့အဲ့ဒါနဲ့သက်ဆိုင်တဲ့အကြောင်းအရာတွေကိုတင်ပြပေးဖို့ရှိပါတယ်အခုတော့ဒီကနေ့ရဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကောင်းလင်ဦးနဲ့မက်ကင်ဖြူထူးတို့ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်အောင်စုစုံစမ်းစစ်ဆေးရေးဘီရို FBI ညင်ကြားရေးမှူးဟောင်း James Comey နဲ့ပြောဆိုထားတာတွေကိုသူ့အနေနဲ့အတန်ဖန်မှတ်တမ်းတင်ထားတာမရှိတဲ့အကြောင်းမနေ့တုန်းကပဲသမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ် FBI ကြီးကဲဟောင်းကတော့ပြည်ရဲ့နဲ့သမ္မတရွေးကောက်ပွဲမှာရုရှားကနောက်ရှက်ခဲ့တဲ့ပုံ FBI ကစုံစမ်းစစ်ဆေးနေရတယ်ကိုထင်းထင်းထင်းလုပ်ဖို့သမ္မတကတိုက်တွန်းခဲ့ကြောင်းပြောဆိုထားပြီးသမ္မတထရန့်ကတော့ဆွဆဲချက်ကိုညှင်းဆန်ထားပါတယ် Electronics နဲ့စောင့်ကြည့်ရတဲ့ကြားပြတ်ထောင်လန်းမှုတွေတရားမဝင်နည်းလမ်းနဲ့သတင်းပေါက်ကြားရတယ်လို့မကြခင်ကတည်းကသတင်းမျိုးစုံထွက်ပေါ်နေချိန်မှာညွှန်ကြားရေးမှူးအောင်နဲ့ပြောဆိုခဲ့ကြနေပတ်သက်လို့မှတ်တမ်းတွေတိတ်ခွေရှိမရှိဆိုတာမသိပေမဲ့သူကိုယ်တိုင်ကတော့ဒီလိုမှတ်တမ်းတင်ထားတာမျိုးမရှိတဲ့အကြောင်း Twitter Internet လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါ။ယာယီကဖေရှားခံခဲ့ရတဲ့ FBI ကြီးကောင်နဲ့သမ္မတတို့နှစ်ချိန်တီးတန့်တွေ့ဆုံစကားပြောရအောင်မှတ်တမ်းတင်ထားတဲ့စနစ်တစ်ခုအင်ဂျီယိုမှာတက်ဆင်ထားသလားဆိုတဲ့မေးခွန်းတွေသတင်းပတ်နဲ့ချီထွက်ပေါ်နေရပြီဟာလဲသမ္မတရဲ့မှတ်ချက်ကြောင့်အဆုံးသတ်သွားပါတယ်။သမ္မတအနေနဲ့တီးတန့်စကားပြောခဲ့တာတွေကိုမှတ်တမ်းတွေရှိမရှိရှင်းရှင်းလင်းလင်းပြောဆိုဖို့41ရက်ကြာဘာကြောင့်စောင့်နေရတယ်လဲဆိုတဲ့မေးခွန်းကိုတော့ကစားကွက်တစ်ခုအနေနဲ့လောက်ခဲ့တာဟုတ်မို့သူကိုယ်တိုင်လည်းမသိဘူးဆိုပြီးအင်ဂျီယိုလက်ထောက်ပြောခွင့်ရဆာရာဟက်ကဘီးစန်ဒါစ်ကဖြေချခဲ့တာပါ။သတင်းသမားတွေမင်းနေရဲ့မေးခွန်းကိုသမ္မတကအဖြေပေးလိုက်တာဖြစ်တယ်လို့လဲသမ္မတရဲ့ Twitter မှတ်ချက်ထွက်ပေါ်လာပြီးဒီနောက်တွင်တဲ့တွစ်ဆွန်ကြီးမှာပြောခွင့်ရကတုံ့ပြန်ခဲ့ပါရဲ့။မနေ့ကသမ္မတရဲ့ Twitter မှတ်ချက်တွေထဲမှာတော့ပြည်ခဲ့တဲ့သမ္မတယူကောက်ပွဲမှာရုရှားရဲ့စစ်ဖက်မှုနဲ့ပတ်သက်လို့အခြေရင်ဖြစ်နေရတာတွေပုံမူကြီးထွားလာပါရဲ့။သမ္မတယူကောက်ပွဲစီရင်ကာလအတွင်းဒီမိုကရက်ပါတီအမျိုးသားကော်မတီရဲ့အီးမေးလ်တွေကိုဖောက်ထွင်းခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကတကယ်ကိုအလိန်ညာတက်တက်တာဖြစ်ကြောင်းလဲသမ္မတက Twitter မှာရေးသားပြောဆိုခဲ့တာပါ။
ဥပမာကဲလို့ခေါ်တဲ့အရင်သမ္မတဥပမာလက်ထက်ကျန်းမာရေးဆောင်ရှားမှုဥပဒေနေရာမှာအစားထိုးပြချမ်းမဲ့ကျန်းမာရေးဆောင်ရှားမှုဥပဒေမူကြမ်းကိုတည်တင်းပတ်တွင်နဲ့ချီပြီးတော့တကပိတ်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့အချက်လွတ်တော် Republican အမတ်တွေကသူ့ရဲ့အဆိုပြုချက်ကိုချပြလိုက်ပါပြီ။ Democrat တွေအလဲလက်သဘောထားရှိတဲ့ Republican တွေအပြင်တမယိုးချ Conservative Republican တွေနဲ့တာမန်လူလူတချို့ကပါဒီမူကြမ်းကိုဝေဖန်နေကြတာပါ။သမ္မတဒေါ်နယ်ထရမ့်ကတော့အချက်လွတ်တော်ဥပဒေမူကြမ်းကိုထောက်ခံတဲ့အကြောင်းနဲ့ထူးခြားတဲ့ဒီဥပဒေပြဋ္ဌာန်းနိုင်ဖို့မျှော်လင့်တဲ့အကြောင်းနောက်ဥပမာကျန်းမာရေးဆောင်ရှားမှုဥပဒေမရှိတော့ဘူးဆိုတာကိုလည်းသတိရကြပါလို့သူ့ရဲ့ Twitter စာမျက်နှာမှာရေးထားပါတယ်။စာမျက်နှာ142မျက်နှာပါတဲ့ဒီမူကြမ်းကိုအချက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကချပြလိုက်ပြီးတဲ့နောက်မှာပဲ Washington မြို့တော်ကလွတ်တော်ဒီ Reagan Ronald Reagan လေးစိတ်မှာကြာတာပင်းနေတော့ကအကန့်ကွက်ဆန္ဒပြသူတွေစုဝေးခဲ့ကြပြီးတော့သတင်းသက်ကုံကိုအင်ကိုပြန်ချမယ်လွှတ်တော်အမတ်တွေကိုတွေးဆုံစကားပြောခွင့်ရဖို့ကြိုးစားခဲ့ကြပါတယ်။အထက်လွှတ်တော်ကအခုအဆိုပြုလိုက်တဲ့ဥပဒေမူကြမ်းအရာကတော့အမေရိကန်အများစုအနေနဲ့ကျန်းမာရေးအာမခံမဖြစ်မနေဝယ်ယူကြမှာဖြစ်ပြီးတော့ Medicaid လို့ခေါ်တဲ့ဒီနွမ်းပါသူတွေနဲ့မတန်ဆွမ်းသူတွေအတွက်အစိုးရကကျန်းမာရေးအာမခံစိုက်ထုတ်ပေးထားတာတွေကိုချော့ချပြစ်မဲ့အပြင်ဝင်ငွေနှဲသူတွေအတွက်ကျန်းမာရေးအာမခံတစိ့တစ်ပိုင်းစိုက်ထုတ်ပေးတာကိုလည်းရပ်ပစ်လိုက်မှာဖြစ်ပါတယ်။ Democrat လွတ်တော်အမတ်တွေဘက်ကတခဲနဲ့စန့်ကျင်တောက်ကွက်လိမ့်မယ်လို့တွက်ဆရတဲ့ဒီဥပဒေမူကြမ်းအထက်လွှတ်တော်မှာအတည်ပြုဖို့ဆိုရင်တော့ Republican လွတ်တော်မှ52ယောက်ထဲကအနည်းဆုံးအယောက်50ကထောက်ခံအတည်ပြုရမှာပါ။ဒါပေမဲ့လောလောဆယ်မှာတော့ဒီမူကြမ်းကိုထောက်ခံမှာမဟုတ်ဘူးလို့ထုတ်ပြောထားတဲ့ Republican အထက်လွှတ်တော်မှ4ယောက်ရှိပါတယ်ရှင်။
ပါကစ္စတန်နိုင်ငံကတာမြို့မှာပြင်းထန်တဲ့ကာဗွန်ပေါက်ကွဲမှုကြောင့်ဒီကနေ့ပဲလူခုထမင်းနဲ့တည်ဆုံးပြီး20လောက်တန်ရရသွားပါတယ်။ဒေသခံရဲတပ်ဖွဲ့ကြီးခဲရဲ့ရုံးအနီးပေါက်ကွဲပစ္စည်းတွေတင်ဆောင်ထားတဲ့ကားစင်းကိုအဝေးရင်းစနစ်နဲ့ပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာသူတွေနဲ့လူကြိုးရဲတပ်ဖွဲ့ဝင်လေးဦးပါဝင်တဲ့အကြောင်းနဲ့ထောက်လှမ်းရေးတာဝန်ကပြောပါတယ်။တိုက်ခိုက်မှုတွေဘယ်သူမှသူတို့လက်ချက်လို့မပြောရင်လည်းဒေသခံစုအားကတော့အိန္ဒိယနိုင်ငံပေါ်အဖြစ်တင်နေတာပါ။ပေါက်ကွဲမှုဖြစ်ခဲ့တဲ့ကွတာမြို့ဟာခေါထရီသမားတွေရဲ့နှစ်ပေါင်းများစွာပုံကွယ်မှုတွေနဲ့ရင်ဆိုင်နေရတဲ့ဘလူးချစ်စတန်ဒေသရဲ့မြို့တော်လည်းဖြစ်ပါတယ်။မကြကြာသေးခင်နှစ်တွေအတွင်းမှာဆိုရင်လည်းဒေသခံရှီယာမုစလင်တာဝန်ကိုပြစ်မှတ်ထားတိုက်ခိုက်ခံရတာပါ။ဘလူးချစ်စတန်ဒေသဟာတရုတ်နိုင်ငံကဦးဆောင်ပြီးအကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့ One Belt One Road စီမံကိန်းရဲ့တစ်စိတ်တစ်ပိုင်းဖြစ်ခြေကန်ဆောက်အုံနဲ့စွမ်းအင်စီမံကိန်းကွန်ရက်တွေပါဝင်တဲ့တရုတ်ပါကစ္စတန်စီးပွားရေးဇင်းကြံလမ်းကြောင်းမှာအချက်ချာကြတဲ့ဂွာလာရီနဲ့စကန်ရှိရာဒေသတစ်ခုလည်းဖြစ်ပါတယ်။စီမံကိန်းနဲ့အောင်မြင်မှုအတွက်ဒေသခံလုံခြုံရေးကအရေးကြီးတယ်လို့လည်းလက်ခံထားကြတာပါ။ပါကစ္စတန်ကတော့စီးပွားရေးဇင်းကြံလမ်းကြောင်းနဲ့ဆက်နွယ်တဲ့စီမံကိန်းတွေကိုအကာအကွယ်ပေးနိုင်မှုစစ်ပတ်ဆိုင်ရာလုံခြုံရေးအရာတောင်းခွဲထိတိုးမြင့်ထားပါတယ
်။ကာတာနိုင်ငံကိုအကြမ်းဖက်အဖွဲ့အစည်းကိုထောက်ခံတဲ့နိုင်ငံတစ်ခုဖြစ်နေဆွဆဲပြီးတော့စစ်တပ်ဆန်ရေးဖျက်တောက်လိုက်ကြတဲ့ Saudi Arabia နဲ့တခြားပင်လယ်ဝင်နိုင်ငံတွေကကာတာဆူရအနေနဲ့ဘာဝေဆောင်ရွက်တဲ့နဲ့ဆိုတော့ဒီတောင်းဆိုချက်တွေကိုတော့ကာတာဆူရထံပေးပို့လိုက်ပါတယ်။ Saudi Arabia, Bahrain, Arab ဆိုပါများပြည်ထောင်စု UAE နဲ့ Egypt ဒီ Arab လေးနိုင်ငံနဲ့ကာတာနိုင်ငံအခြားကဂျာဝင်ဆက်ဆက်ပေးနေတဲ့ Kuwait နိုင်ငံကဒီတောင်းဆိုချက်တွေကိုကာတာဆူရထံကိုပေးပို့လိုက်ကြပါဒီထဲမှာတော့အီရန်နဲ့ဆက်ဆံရေးကိုကန့်သတ်ပြီးကာတာမှာရှိတဲ့အီရန်တယုံကိုပိတ်ပစ်ဖို့နဲ့ကာတာအခြေစိုက်အယ်ဂျဇီးရာသတင်းဌာနနဲ့သူနဲ့ဆက်ဆက်သတင်းဌာနအားလုံးကိုပိတ်ပစ်ဖို့တောင်းဆိုတာတွေပါဝင်ပါတယ်။ဒါပြင်မွတ်စလင်ကြီးကိုအဖွဲ့ Now IS အဖွဲ့ Al Qaeda အဖွဲ့လက်နုံအခြေစိုက် Hezbollah အဖွဲ့နဲ့အစံဖက်အဖွဲ့တွေအဖြစ်တရားဝင်သတ်မှတ်ထားတဲ့အဖွဲ့အစည်းတွေနဲ့ကာတာနိုင်ငံဆက်ဆံနေရတဲ့အားလုံးရဲစိုက်ပစ်ဖို့ကိုလည်းတောင်းဆိုချက်တွေထဲမှာထည့်သွင်းထားပါတယ်။ကာတာနိုင်ငံအထွတ်မှာတူရကီတပ်ဖွဲ့ဝင်တွေရှိနေတာနဲ့နောက်ကာတာမှာတူရကီနဲ့ပူးတွဲစစ်ရေးလက်ချက်မှုတွေလုပ်နေတာတွေကိုအာရဗ်နိုင်ငံတွေကချက်ချင်းရပ်တန့်ပြစ်စီချင်တာလည်းဖြစ်ပါတယ်။ဒီလေးနိုင်ငံအပြင်အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေကအကြမ်းဖက်သမားတွေအဖြစ်သတ်မှတ်ထားတဲ့အဖွဲ့အစည်းတွေနဲ့လူပုဂ္ဂိုလ်တွေကိုကာတာဆူရကငွေကြေးထောက်ပံ့နေတာတွေရပ်ပစ်ဖို့လဲတောင်းဆိုထားပြီးတော့ကာတာအနေနဲ့ဒီပင်လယ်ကွေ့နိုင်ငံတွေကအလို့ရှိနေတဲ့လူပုဂ္ဂိုလ်တွေအကြမ်းဖက်သမားတွေကိုမူရင်းနိုင်ငံတွေစီကိုလွှဲပြောင်းပေးဖို့လဲပြောဆိုထားပါတယ်။ဒီတောင်းဆိုချက်တွေကိုဆက်ရက်အတွင်းမှာလိုက်ပါဆောင်ရွက်ဖို့ပြောထားပြီးတော့အဲ့ဒီလိုမလုပ်ဆောင်ရင်ဘာဖြစ်မလဲဆိုတာကိုတော့ပြောမထားပါဘူးရှင်။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ American တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံခွတ်ထွက်ပြီးနောက်ပိုင်းဗြိတိန်မှနေထိုင်တဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစားဝင်ရှိမဲ့အခွင့်အရေးတွေအတွက်သူ့ရဲ့ကမ်းလှမ်းချက်အင်မတန်မှမျှတပြီးလေးနက်မှုရှိတဲ့အကြောင်းဝန်ကြီးချုပ်ထရီဆာမေးကပြောဆိုလိုက်ပါတယ်
I want to reassure all those EU citizens who are in the UK who've made their lives and homes in the UK that no one will have to leave.
ဝန်ကြီးချုပ်မှာချေချနေကြနေကြတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုသလိုမိသားစုတွေတကွဲတပြားဖြစ်တာမျိုးတွေ့ရမှာမဟုတ်တဲ့အကြောင်းထပ်မံကြေပြုပြောကြားလိုတယ်လို့ဝန်ကြီးချုပ်ကပြောဆိုသွားတာပါ EU နိုင်ငံတွေမှာနေထိုင်နေကြတဲ့ဗြိတိန်နိုင်ငံသားတွေကိုလည်းအလားတူအခွင့်အရေးတွေခံစားဝင်ရရှိစေလိုတဲ့အကြောင်းဒီကနေ့ CEO ဘော်တွေမစခင်မှာပဲပြောဆိုခဲ့ပါတယ်ကမ်းလှမ်းချက်အသေးစိတ်တွေကိုတော့အစိုးရကတနင်္လာနေ့မှာချပြမယ်လို့လည်းဘယ်ကျင်းနိုင်ငံဘရပ်ဆဲမြို့မှာကျင်းပနေတဲ့ EU ထိပ်သီးအစည်းအဝေးဒုတိယနေ့ဖြစ်တဲ့ဒီကနေ့မှာပဲပြောဆိုခဲ့တာပါ EU ခေါင်းဆောင်တွေကတော့ကမ်းလှမ်းချက်ကပြည့်စုံမှုမရှိဘူးဆိုပြီးမေးခွန်းထုတ်နေပါတယ် EU ကခွတ်ထွက်ဖို့ဗြိတိန်နိုင်ငံကဆုံးဖြတ်ခဲ့တဲ့အပေါ်အပြည့်အစုံနဲ့ဆက်ဆံဆောင်ရွက်ဖို့လိုအပ်ကြောင်းဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတက်ချာနီကမနေ့ကပြောဆိုခဲ့ပေမဲ့အနာဂတ်ဆက်ဆံရေးမှာပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ပါတယ်
အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးချိန်တွေ့ဆုံမှုအတွက်အမေရိကန်ပြည်ထောင်စုကိုသွားရောက်ဖို့ရှိနေပါတယ်။ပြီးခဲ့တဲ့3နှစ်ကြာကာလအတွင်းရှိခဲ့တဲ့နှစ်နိုင်ငံဆက်ဆံရေးတိုးတက်ကောင်းမွန်အောင်အိန္ဒိယအနေနဲ့ဆောင်ရွက်နိုင်ပါမလားဆိုတဲ့စိုးရိမ်မှုတွေရှိနေချိန်မှာပဲဝန်ကြီးချုပ်မိုဒီကလို့သွားမှာပါ။အိန္ဒိယဆွေးအရာရှိတွေကတော့တနင်္လာနေ့မှာစတင်မဲ့ဝန်ကြီးချုပ်ရဲ့နေ့ရက်တာအမေရိကန်ခီးစင်ကနေနှစ်နိုင်ငံဆက်ဆံရေးတိုးချဲ့နိုင်မဲ့အခြေခံတွေရလာဖို့အကောင်းမြင်မျှော်လင့်နေကြပါတယ်။နိုင်ငံအခြားခိုင်မာအားကောင်းတဲ့ဆက်ဆံရေးတိုးတက်လာနေပါတယ်လို့အိန္ဒိယနိုင်ငံသားရဲ့ဌာနပြောခွင့်ရဂိုဘယ်ဘက်ကလေးကပြောပါတယ်။ထိုင်မဲ့လည်းအမေရိကန်သမ္မတထရမ့်ကအိန္ဒိယကကျွမ်းကျင်ပညာရှင်တွေအမေရိကန်ပြည်ထောင်စုထဲအလုပ်လုပ်ခွင့်ဗီဇာကန့်သတ်ဖို့ကြိုးစားနေတာနဲ့ဥရုယာတီပြားလဲမှုဆိုင်ရာပါရီသဘောတူစာချုပ်ကိုအိန္ဒိယဆွေးရကလက်မှတ်ရေးထိုးခဲ့တာနဲ့ပတ်သက်ပြီးတော့လည်းဒါဟာအိန္ဒိယကနိုင်ငံသားအကူအညီဒေါ်လာဘီလီယံနဲ့ချီရလိုတာကြောင့်ဖြစ်တယ်လို့ဆွဆွဲပြောဆိုခဲ့တာတွေကြောင့်နိုင်ငံဆက်ဆံရေးတိုးတက်လာဖို့တိတ်ပြီးတော့ယူဆမယူဆကြပါဘူးရှင်။
မြောက်ကိုရီးယားရဲ့ချင်းချမှုရံကိုရင်ဆိုင်မှုကြိုးပမ်းနေတဲ့တောင်ကိုရီးယားနိုင်ငံကဒီကနေ့တန်လပ်ပစ်ပဋ္ဌာန်းတုံးဆန်းသက်ရံမှာသမရမူချေင်းတွားရောက်ကြည့်ရှုခဲ့ပါတယ်။ကိုရီးယားကျွန်းဆက်မှာငင်းငင်းထင်းထင်းမှုနဲ့မြောက်ကိုရီးယားဆိုင်ရာအနာဂတ်မူဝါဒတွေမှာပုံမထိရောက်မှုရှိစေဖို့မြောက်ကိုရီးယားရဲ့စစ်ဆင်ရေးမြင်မာကိုထိန်းချနိုင်မှုအရေးကြီးတဲ့အကြောင်းအနောက်တောင်ဘက်ကရင်ရံကစစ်ဖက်ဆိုင်ရာစခန်းကဆန်းသက်မှုကိုတွားရောက်ကြည့်ရှုပြီးသမရကပြောဆိုခဲ့ကြောင်းသမရရဲ့ပြောခွင့်ရသူပတ်ဆူဟွန်းကပြောဆိုလိုက်တာပါ။မမူတူမစ်ဆိုင်တုံးကဘလောက်ကွာဝေးထိရောက်ခဲ့ကြလဲဆိုတော့မပြောရမယ်လေရည်ရွယ်ထားတဲ့အတိုင်းပြည့်မတ်ကိုထိမှန်ကြောင်းပြောဆိုခဲ့ပါတယ်ဆန်သက်မှုရတောင်ကိုရီးယားမစ်ဆိုင်စွမ်းရင်မှာမြောက်ကိုရီးယားထက်နောက်မကျဘူးဆိုတာတွေ့ရတဲ့အတွက်လူလူအနေနဲ့ဂုဏ်ယူစရာဖြစ်တယ်လို့လွန်ကြုံတဲ့ခံစားမှုတွေကိုပေးနိုင်လိမ့်မယ်လို့သမနာကပြောကြားခဲ့ကြောင်းလည်းပြောခွင့်ရသူကပြောဆိုခဲ့ပါတယ်
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာမွတ်စလင်တပုံတွေကိုချိန်မုံနေတဲ့တလကြာတိုက်ခိုက်မှုတွေမှာအစိုးရတပ်ဖွဲ့တွေကအသာစီးရနေတဲ့အကြောင်းနဲ့အခြေအနေတွေမကြခင်မှာပုံမှန်ပြန်ဖြစ်လာဖို့မျှော်လင့်ရတဲ့အကြောင်းဖိလစ်ပိုင်အစိုးရအရာရှိတွေကပြောပါတယ်။ဒါပေမဲ့ကျွမ်းကျင်သူတွေကတော့မွတ်စလင်တပ်ဖွဲ့တွေဘက်ကသူတို့ရဲ့မချေနှက်မှုတွေနဲ့နောက်ထပ်အကြမ်းဖက်မှုတွေလှုပ်ဆောင်လာနိုင်တယ်လို့သတိပေးပြောဆိုနေကြပါတယ်ရှင
်။ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကွန်လင်းနဲ့မက်ခင်ဖီထွေးတို့ကကြီးညာပေးကြတာပါခင်ဗျာ။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်လို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားရမယ်ခင်ဗျာ။ဒီညနေတော့ကချင်ပြည်နယ်ကဖမ်းဆီးကန်လူငယ်တွေလွတ်လာတဲ့အကြောင်းအရင်ဆုံးတက်ဆက်ပေးပါမယ်။ကချင်ပြည်နယ်မှာတပ်မတော်ကနေဖမ်းဆီးပြီးတော့မတရားအသင်းဆက်သွယ်မှုဥပဒေပုံမှန်18နဲ့အမှုဖွင့်အရေးယူခံထားတဲ့လူငယ်48ယောက်ဟာလွန်ခဲ့တဲ့ရက်ကပဲဗမော့ချင်းထောင်ကနေပြန်လည်လွတ်မြောက်လာပါပြီ။သူတို့ပေါ်ဆွဲတင်ထားတဲ့ပုံမှန်18အစားရာဇသက်ကြီးဥပဒေပုံမှန်200နှစ်ပြည့်မှုကျူးလွန်ပြီးတော့သတင်းပေးပို့ရန်ပြက်ကွက်မှုနဲ့ပြောင်းလဲဆွဲချက်တင်ပြီးတော့ပြစ်ဒဏ်ချမှတ်ပြီးတဲ့နောက်ပိုင်းအခုလိုပြန်လွတ်လာတာပါ။အပြည့်အစုံကို VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကုန်းရင်ကပေးပို့ထားပါတယ်ခင်ဗျာ
။မတရားသိမ်းဆက်သွယ်မှုဥပဒေပုံမှန်18နဲ့တရားစွဲဆိုခံရတဲ့ကချင်ပြည်နယ်ပူတာဦးမြို့နယ်ကလူငယ်48ဦးဟာဗမော့ချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပြီလို့အမှုကိုကူညီဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှိနေဥခွန်နောင်ကပြောပါတယ်
။တရားဖက်ပြီးတရားမင်းနဲ့ကြောင်းဦးကမှမိတ်ဆောက်တာပေါ့။စစ်တမ်းတော့ချတာပေါ့ဗျာ။ဒါပေမဲ့လည်းစစ်တမ်းချပြီးမှလည်းဆုံးရက်နဲ့လွတ်သွားတာပေါ့။ပုံမှန်တရားမင်းကစစ်မှုကျူးလွန်ပြီးဖြစ်ကြောင်းပြည်내နေဖြစ်စေ၊ရုံးကြီးရာအကြောင်းရှိတဲ့နေဖြစ်စေ၊မိဘမျိုးစုံပုံပြမှုနဲ့ဆက်နေရဲ့ဥပဒေနဲ့ပြည်ရန်တောင်းဝန်ရှိတော့တဲ့ဘင်းကိုမပေးပဲသမင်တက်ပွက်နေနေကို၆လတိဆောင်တဲ့မျိုးမျိုးဖြစ်စေ၊ငွေတန်ဖြစ်စေ၊ဇာတ်မျက်လုံးဖြစ်စေချမှတ်ရမယ်ပေါ့။သူကလည်းပေါ့ဗျာသူတို့ကတော့ပြည်မှုကျူးလွန်ပြီးဖြစ်တယ်ဆိုတဲ့ဥစ္စာကိုတောင်းဝန်ရှိတဲ့လူတွေကိုဘယ်လိုမပေးပဲနဲ့တက်ပွက်တာပေါ့ဗျာ။အဲ့ဒီပုံမှန်ကတော့ကြောင်းချတာ
လူငယ်48ဦးကိုမတရားသိမ်းဆုပ်သွယ်မှုဥပဒေပုံမှန်18နှစ်အစားဥပဒေရစသက်ကြီးပုံမှန်200နဲ့ပြောင်းလဲပြစ်ဒဏ်ချမှတ်ခဲ့တာပါ။ဗုဒ္ဓဟူးနေ့ကလွတ်မြောက်လာတဲ့လူငယ်တွေအနေနဲ့လက်ရှိပမော်မြို့မှာအသိသိခံကာလအတွင်းသိသိခံပစ္စည်းတွေကိုထုတ်ယူနေစေလို့ဥခွန်နာကဆိုပါတယ
်။လွတ်ပြီးတော့မှသူတို့အင်ဂျန်ဖို့လုပ်နေကြတယ်။သူတို့ပမော်ကနေပြီးတော့မှသူတို့မပုံတင်နေနဲ့နိုင်ငံပုံတွေပေါ့လေ။အဲ့ဒါတွေသူတို့ဖားပြီးစင်ကသိထားတဲ့ဥစ္စာရှိတယ်။အဲ့ဒါတွေကိုတောင့်ယူပြီးတော့မှပြန်မယ်လို့တော့သိရတယ်။ဒီလိုရှိအောင်လုပ်တော့တယ်ဗျ။
ပြီးခဲ့တဲ့2016ခုနှစ်အောက်တိုဘာလမှာ KIU ကချင်လွတ်လပ်ရေးဖွဲ့ထိန်းချုပ်ရာသေးတာပဲပန်းကြရမှာတင်တန်းတော်တက်ခဲ့တဲ့ပူဇာဦးမြို့နယ်ဒေသခံလူငယ်48ဦးကိုတပ်မတော်ကလည်းဖမ်းဆီးထားပြီးမတရားသိမ်းဆက်သွယ်မှုဥပဒေနဲ့မှုဖွဲ့ရေးယူထားတာပါ။ဒီအချိန်လေးကိုတရားနှုတ်တော်ရှိနေဥက္ကဋ္ဌကအခုလိုပြောပါရယ
်။သူကတော့ဒီအဲ့ဒီကိုမိုက်ကြားရမှာဒီစက်ကျုံမွန်ကြီးကနန်းပတ်ဆက်တာပေါ့လေ။စက်ကျုံမွန်ကြီးကနန်းဆက်ပြီးတော့မှပြန်လာတဲ့အချိန်မှာလေကျင်းမှာတချို့ဖမ်းတယ်၊ပိန်းလို့မှတချို့ဖမ်းတာပေါ့လေ။ပိန်းလို့ဒီ Facebook အဲ့ဒီ game မှာတချို့ဖမ်းတယ်၊ဖမ်းပြီးတော့မှပဲအဲ့ဒါတရားသိမ်းအုပ်ကိုစတင်ပြန်ဆွဲလိုက်တော့တာပေါ့။
အဲ့ဒီလူငယ်တွေကလေဖုန်ပြိုးရေးတင်တန်းတွေတက်ရောက်လို့လာကြောင်းခရီးရန်ဂိုင်းပေါင်းစုံဖွဲ့တွေနဲ့ဒေသခံတွေက KIU ထိန်းချုပ်နယ်မြေမှန်ကြရမှာတင်တန်းတက်ရောက်ဖို့အတွက်စီစဉ်ပေးခဲ့တာဖြစ်တယ်လို့ KBC သွင်းရမှုတောက်တာခလန်ဆန်းစွန်ကပြောပါတယ်
။ဒါလိုက်စားမှာသူတင်တန်းတော့ရေဆိုရက်ဒီတာလာတာပေါ့။အမှန်ဆိုရင်တော့ဒီဟောမူကြီးစေဝနဲ့ပတ်သက်တဲ့အသိပညာပေးတင်တာပေါ့
။ဖန်စီခံရသူတွေဟာမှန်ကြရမှာတလားကြာတင်တန်းတက်ရောက်တိုက်ခဲ့တာဖြစ်ပြီးတင်တန်းတက်ရောက်ပြီးပြန်ကချင်းပြည်နယ်လွယ်ကျယ်မြို့နယ်မှာအောက်တိုဘာလ17ရက်နေ့ကဖန်စီခံရတာဖြစ်ပါတယ်။ဖမ်းဆီးခံရသူတွေထဲမှာအမျိုးသား43ဦးနဲ့အမျိုးသမီး9ဦးပါဝင်ပြီးပမော်ချင်းဆောင်မှာ9လသာထိန်းသိမ်းခံရပြီးအခုလိုပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုနိုင်ကုန်းအိမ်တင်ပြပေးသွားတာပါခင်ဗျာ။အခုတော့ UNFC အနေနဲ့ဘာတွေပြောင်းလဲဖို့လိုအပ်နေလဲဆိုတာအကြောင်းတင်ပြပေးပါမယ်။ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့ကနေလက်နက်ကိုင်တိုင်းရင်းသားတပ်ဖွဲ့တချို့နှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံရဲ့အပြည့်အညီအကျဉ်းလုပ်ငန်းစဉ်အောင်မြင်ဖို့ UNFC ရဲ့ရည်တည်ချက်တွေကိုပြန်လည်သုံးသပ်ဖို့လိုပြီလို့ UNFC ကောင်စီတအူးကပြောလိုက်ပါတယ်။ဒီအကြောင်းကိုညံဝင်းအောင်ကဆွစီတင်ပြပေးထားပါရခင်ဗျာ
။ထိုင်းနိုင်ငံချင်းမိုင်မြို့မှာဇွန်လ22ရက်နေ့ကစတင်ကျင်းပတဲ့ UNFCA ဒုတိယအကြိမ်ညီလာခံမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့ကြီးတစ်ခုဖြစ်တဲ့ KIO ကချင်တပ်ဖွဲ့နှုတ်ထွက်သွားသလို WNO ဝအမျိုးသားအဖွဲ့ချုပ်လည်းနှုတ်ထွက်သွားကြတာပါဒီမတိုင်ခင်လွန်ခဲ့တဲ့နှစ်နှစ် 2015 ခုနှစ်ထဲမှာတအောင်းပလောင် TNLA တပ်ဖွဲ့နဲ့ MMDA ကိုကန့်တပ်ဖွဲ့တို့နှုတ်ထွက်ခဲ့ပြီဖြစ်ပါတယ် KNU ကရင်လက်နက်ကိုင်အဖွဲ့ဟာလည်းNCA မှာလက်မှတ်မထိုးခင်ကတည်းကသူတို့သဘောနဲ့သူတို့နှုတ်ထွက်ခဲ့ပါတယ် UNFCA တွေကနေအခုလိုလက်နက်ကင်တိုင်းသာတပ်ဖွဲ့တွေတစစနှုတ်ထွက်သွားတာကြောင့်မြန်မာနိုင်ငံမှာအပြစ်ရဲ့ညဉ့်ဉန်းရေးလမ်းစဉ်အောင်မြင်ဖို့ဆိုရင် UNFCA တွေမှာကြံနေတဲ့အဖွဲ့တွေရဲ့ချင်းချင်းဆုံးဖြတ်မှုပေါ်မှာမူတည်လိမ့်မယ်လို့ UNFCA ခေါင်းဆောင်ဟောင်းပို့အမျိုးသားလွတ်မြောက်ရေးတပ်ဦးရဲ့ခေါင်းဆောင်ဖြစ်တဲ့ဘူမူကြီးခွန်အကာကပြောပါတယ
်အခုပူပူလင်းလင်းနောက်ဆုံးနှုတ်ထွက်တာကတော့ CIO နဲ့ဝါပေါ့ကွာတပြည့်လို့ဝါကမပဲ့ဘူး။ဒီ UFA ဒီဖွဲ့စည်းပုံကတော့ဖွဲ့ဝင်ကတောက်ထွက်ခြင်းရယ်စာပို့တယ်ဆိုရင်ဒါနှုတ်ဆက်ပြီးတဲ့သဘောရှိပါလား။ UFA ကမှဆုံးဖြတ်ပေးရမှာနှစ်ဖွဲ့ပဲကြံတာပေါ့။မွန်ပြည်ပြပါတီနဲ့ဒီ KMPP ပေါ့။ဒီနှစ်ဖွဲ့ပေါ်မူတည်တာပေါ့။ဒီနှစ်ဖွဲ့ကပိုင်းပြည်ပြည်သားတွေလိုလားနဲ့ပုံတိုင်းတိုင်းနိုင်ငံလုံးဝပြန်တယ်ရောက်နိုင်အောင်။ဒါတော့သူတို့ချင်းချင်းချင်းနဲ့လုပ်မယ်တဲ့။
UNFC တပ်ပေါင်းစုတွေကနေလက်နက်ကင်အဖွဲ့တွေအခုလိုနှုတ်ထွက်သွားရတဲ့အကြောင်းရင်းကိုလည်းဘုံမကြီးခွန်ဩကာကအခုလိုသုံးသပ်ပါတယ
်။နှစ်နှစ်ပတ်ပတ်ဝန်းကျင်မှာ UNFC နေနဲ့ရှေ့မတိုးနိုင်နောက်လည်းမဆုံးနိုင်ပါဘူးဗျာ။ဒီနေ့ဘွဲတွေကပြတ်ပြတ်သားမရှိတဲ့အခါကျတော့ဒီမြောက်ပိုင်းအဖွဲ့စည်းဘက်ကချင်းကတာပို့ပြီးတော့မြန်တယ်လို့ဖြစ်နေတာ။အဲကြောင့်မြောက်ပိုင်းအဖွဲ့စည်းတွေချင်းကမှုနောက်တရုတ်ရဲ့တန်ဖိုးမှုကိုကြည့်ပြီးတော့နည်းနည်းလေးအလားအလာပို့ကောင်းတဲ့အတွက်ကိုအခုကြောင်းကြတာလည်းဖြစ်နေတော့
အဲ့တော့ဒီ UNFCA တဲမှာအခုထွက်သွားတဲ့အဖွဲ့တွေပြန်လဲပေါင်းစည်းရေးအလားအလာကိုဘယ်လိုမြင်မိပါလဲ
အာမရှိဘူးဗျထွက်သွားတဲ့အဖွဲ့ကတော့ပြန်ပေါင်းသွားတာမလွယ်ဘူ
း
ဒါပေမဲ့ပြန်ပေါင်းနိုင်တာတခုပဲရှိတာက NCA လက်မှတ်ထိုးပြီးလို့ရှိရင်တော့ငင်းချမ်းရေးလုပ်ငန်းစဉ်တဲမှာအတူတကွပြန်လုပ်နိုင်တဲ့အခြေအနေမျိုးတော့ရှိပါတယ
်လက်နက်ကင်တိုင်းသားတပ်တွေ UNFCA တဲကအခုလိုနှုတ်ထွက်သွားတာကြောင့် UNFCA တပ်ပေါင်းစုကိုအားနည်းသွားစီတယ်လို့Federal အရေးလေ့လာနေတဲ့ Germany အခြေစိုက်ဆိုင်းဝမ်ဆိုင်းကရှုမြင်ပါတယ
်အဲပြုတ်ကွဲပြီလားဆိုလို့ရှိတော့ဥစ္စာပေါ့ officially တော့သူကမပြုတ်ကွဲဘူးအားနည်းသားသလားဆိုတော့အားနည်းသွားတယ်ဒီ SSPP ကတော့ UNFCA လက်သူကမထက်ဘူးဒါပေမဲ့ Pansan Alliance နဲ့လက်သူကဝင်နေတယ်တကယ်လို့ SSPP ကဆက်နေမယ်ဆိုလို့ရှိရင် UNFCA အဲ့လောက်ကြီးအားမနည်းသေးဘူးလို့ပြောလို့ရတယ
်ဒါဆိုရင်ဘယ်အချိန်မှာဘယ်လိုအချိန်တွေအောက်မှာမြန်မာနိုင်ငံရဲ့ညဉ့်ဉန်းရေးလုပ်ငန်းစဉ်အောင်မြင်လာမှာပါလေဘုံမူကြီးခွန်ဥကာကတော့အခုလိုမြင်ပါတယ
်ဒီအချိန်ကတော့ပြောရဆက်တယ်ဗျအချိန်ချင်းကတော့နားလည်လို့ရတယ်ပမာဒီညဉ့်ဉန်းရေးမှာတော့အားလုံးကတော့ပါလာကြမှာပဲဘယ်သူမှတော့ဆက်တိုက်ဖို့တော့ကြောက်မရှိဘူးဒီပါလာမဲ့နေရာမှာဖွဲ့စည်းပုံကိုကြည့်တာဥပဒေအစ်စ်မှာပါဗျာကိုလိုချင်တဲ့နိုင်ငံရေးအစ်စ်တာကိုလိုချင်တဲ့ပြည်နယ်အစ်စ်တာအဲရကျင်တဲ့ line နေရာမတူတဲ့ခါကြတော့စဉ်းစားတဲ့နေရာနည်းနည်းကွာလာသို့တော်လည်းပဲမြောက်ပိုင်းက NCA လမ်းကြောင်းမဟုတ်ဘူးလို့မပြောတော့ဘူး NCA ကိုလိုအပ်တယ်လို့ပြုပြင်တောင်းလဲပြီးတော့ပါလာမယ်ဆိုပြီးတော့ NCA ပေါင်းလဲရပဲဆက်သွားမယ်ပုံမျိုးတော့လေးပါပြောင်းသွားလာကြတယ် UFA ရဲ့အုပ်စုကလည်းဒီလိုပဲကြ NCA လမ်းကြောင်းပဲပေါင်းမယ်လို့ပြောပေမဲ့သူတို့ all inclusive ဆိုတော့ခြံလိုက်ပြီကဒါကြတာတွေကိုပြန်ပေါင်းသပြီးရင်တော့2019ထဲမှာတော့အားလုံးပေါ့အမျိုးမျိုးရှိရှိနဲ့ရှေ့တိုးနိုင်တဲ့နည်းတော့ရလာမယ်လို့တော့ကျွန်တော်ယူဆတယ
်မြန်မာနိုင်ငံမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့22ဖွဲ့ရှိပြီး NCA ပြည်အစာချုပ်ကိုလက်မှတ်ထိုးရတာ10ဖွဲ့သာရှိသေးတာပါ UNFCA ဦးဆောင်တဲ့အဖွဲ့တွေနဲ့ UWSA ဝါတပ်ဖွဲ့ဦးဆောင်တဲ့မြောက်ပိုင်းအဖွဲ့တွေကတော့အစိုးရတပ်မတော်တို့နဲ့ညှိနှိုင်းဆွေးနွေးနေစေဖြစ်ပါတယ်ခင်ဗျာ
ရှင်ကနော်မြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လည်သွားပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေသိမ်းမှာလဲလာမယ့်စနေညတရနေ့လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရနေ့လိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လည်ခေါ်ယူပေးပါမယ်အမမဟုတ်မိမိတို့အမြင်မိမိတို့မင်းမြန်လိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာ ဘာသာရေး Facebook စာမျက်နှာပေါ်မှာလဲမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာ ဘာသာရေး email လိပ်စာက burmese@voanews.com ဖြစ်ပြီး telephone number က 1-232-382-5554 ဖြစ်ပါတယ် ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရစေခင်ဗျာ
လာမယ့်စနေနေ့ညတရက်လည်လံရှင်နေကန်အစီအစဉ်မှာပါဝင်ရှင်နေဖို့လည်းထပ်မံဖိတ်ခေါ်အပ်ပါရခင်ဗျာ VOA ရဲ့တောက်ကြောင်နေ့ညနေခင်းစီစဉ်တွေကို Washington DC ကနေတရက်ထုတ်လွှင့်ပေးနေတာပါအခုတော့မွတ်စလင်တွေရဲ့ Ramadan ဥပုသ်ကာလနဲ့သက်ဆိုင်တဲ့သတင်းတွေကိုတင်ပြပေးပါမယ်မွတ်စလင်တွေအနေနဲ့ဘယ်လိုအခြေအနေတွေရင်ဆိုင်နေရလဲဘယ်လိုကောင်းမှုကုသိုလ်အလှူဒါနတွေပြုလုပ်နေကြသလဲဆိုတာတွေကိုတင်ပြပေးပါပါအခုအရင်မြန်မာနိုင်ငံဘက်ကအခြေအနေကိုကြည့်ရအောင်ပါ မွတ်စလင်တွေရဲ့ရမဒန်ဥပုသ်လပြီးဆုံးတော့မှာဖြစ်ပါတယ်ပြီးခဲ့တဲ့လကဗုဒ္ဓဘာသာအမျိုးသားရေးဝါဒီအုပ်စုတွေကြောင့်ရန်ကုန်အရှေ့ချမ်းအစ္စလာမ်ကျောင်းတွေပိတ်ထားခဲ့ရတာကြောင့်အစ္စလာမ်ဘာသာဝင်တွေအနေနဲ့ရမဒန်ဥပုသ်ကာလမှာဝိပုစုတောင်းဖို့အခက်အခဲတွေတွေ့နေရတဲ့ကြောင်း AFP သတင်းဆောင်မတစ်ပုဒ်ကိုအခြေခံပြီးတော့မက်ခွန်ညူကပြောပြပေးပါလိမ့်မယ်ခင်ဗျာရန်ကုန်မြို
ဒီနေ့ကိုနှစ်ကြိမ်ဝတ်ပြုလေးရှိပေမဲ့ပြီးခဲ့တဲ့လကမွတ်စလင်စန့်ကျင်ရေးအမျိုးသားရေးဝါဒီအုပ်စုတွေကြောင့်အစ္စလာမ်ကျောင်းတွေပိတ်ထားခံခဲ့ရတဲ့အတွက်ဝတ်ပြုဆူတောင်းဖို့အခက်တွေ့နေကြပါတယ်။ဟာရှင်ဟာပုံမှန်အားဖြင့်အစ္စလာမ်ကျောင်းမှာဝတ်ပြုလေးရှိသူတယောက်ပါ။
ကျွေးမှာကိုစားကိုယ်မှာသူသားဒီပုံလာအလုံးရင်းရင်းနှင်းနှင်းနဲ့တွားတာပေါ့နော်ဒါမှမဟုတ်စားတာတော့တာကျွန်တော်နှစ်ပူတော့ဟိုတင်းကတိုင်မဲ့အဲ့လိုရှိခဲ့တဲ့အခုချိန်မှာဒီနောက်ပိုင်းကြီးကျွန်တော်တို့နနေ့သုံးနေ့အတွင်းထဲမှာဆိုရင်တော့ဒါအခုလိုလဲကျွန်တော်တို့ထက်ပုံပြီးတော့နားလဲမှာပေါ့နော်တွားလဲနေဆိုတော့ဒီကြားထဲမှာပဲကျွန်တော်တို့ကခွဲခြားမှုကတော်တော်လေးကိုကွာပါတယ်။မွတ်စလင်တချို့
ဒီပေါ်မှာဝိပုရာကိုပိတ်ပင်လိုက်တာကြောင့်ပလီเจ้าမှာလူတွေအဆမတန်များလာတာကိုလည်းရင်ဆိုင်နေကြရပါတယ်။ကျွန်တော်တို့တစ်ဖက်ချမ်းမှာတစ်ဖက်ချမ်းမှာရှိတဲ့လူတွေကလည်းဝိပုကွင်းများတဲ့ခါကျဒီဘက်ကိုစုပုံပြီးတော့ကြာလာတယ်ဆိုတော့အဲ့မှာဒီမှာလည်းကိုများသွားတာပေါ့နော်သူကအဲ့မှာနေရာအဆိုင်ကြီးအခက်ကလေးအဲ့ဒါပါပဲ။
မြန်မာနိုင်ငံမှာမွတ်စလင်ဥယျာဉ်ဟာ300ခန့်လောက်ပဲရှိပြီးသူတို့ရဲ့ဘာသာရေးစနစ်ကတော့ရာစုနှစ်နဲ့ကြီးပြီးတော့မြန်မာနိုင်ငံထဲမှာရှိနေခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်နောက်ဖက်ချမ်းမှာဘာသာရေးဆိုင်ရာအကြံဖက်မှုတွေစဖြစ်ခဲ့တဲ့2022ခုနှစ်ကလေးကမြန်မာအစိုးရအနေနဲ့လဲအစ္စလာမ်စန့်ကျင်ရေးမြန်မာလာတာကိုထိန်းချုပ်ဖို့အတော်လေးကြိုးပမ်းအားထုတ်နေရတာဖြစ်ပါတယ ဥပုပ်ကိုမိသားစုနဲ့အတူအိမ်ထဲမှာပဲဝတ်ပြုဝါဆောင်ခဲ့ကြကြောင်းပြောပါတယ်သူကကိုတိုင်းပြည်ထဲမှာနေရင်းနဲ့မွတ်စလင်တွေကိုပိုးပြီးပြစ်မှတ်ထားလာတာမျိုးဖြစ်မှာဆိုရင်တဲ့အကြောင်းကိုလည်းပြောပါတယ
်ဆိုရင်မှုအနေနဲ့ကတော့တပြည်းပြင်းနဲ့လေဟိုခုနပြောတော့ညားလာရင်တော့ကျွန်တော်လည်းခံစားရမှာပေါ့နော်အခုကဘာလဲဆိုကိုယ့်စီဓာတ်တိုက်တော့မလာဘူးဒီပတ်ဝန်းကျင်မှာဖြစ်နေတော့နေတော့စိတ်ထဲမှာခံစားရတယ်သို့သောကျွန်တော်တို့ကိုဓာတ်တိုက်တော့ဖြစ်လာတဲ့အကြောင်းအရာတော့မရှိသေးပါဘူး
အများစုကတော့အခုလိုတစ်ဖက်နဲ့တစ်ဖက်အခြေအနေတင်းမာနေတဲ့အပေါ်အမျိုးသားရေးစိတ်ဓာတ်ပြင်းထန်တဲ့ဗုဒ္ဓဘာသာဝင်တွေအပေါ်အပြစ်ဖို့ကြပါတယ်။ကလေးသုံးယောက်ရဲ့ဖခင်ဟာတော့ကအမျိုးသားရေးဝါဒီအဖွဲ့သားပြတ်သွားမယ်ဆိုရင်အရာရာငြင်းချမ်းသွားမှာပါလို့ပြောသွားပါတယ်ရှင
်။မခွန်ညိုတင်ပြပေးခဲ့တာပါခင်ဗျာ။အခုတခါတော့ဒီ American ပြည်ထောင်စု Los Angeles မြို့မှာဒီ Remnant ဥပုပ်ကာလပြီးဆုံးတဲ့အချိန်မှာမွတ်စလင်အနေနဲ့ဘယ်လိုကောင်းမှုကုသိုလ်တွေပြုလုပ်နေလဲဆိုတဲ့အကြောင်းကိုတင်ပြပေးမှာပါ။အမေရိကန်ပြည်ထောင်စုမှာစက်တင်ဘာ17ရက်ကျန်းဖက်တိုက်ခိုက်ခံရမှုကြီးဖြစ်ပြီးချိန်ကစလို့တန်တရားရေးအောက်မှာနေထိုင်နေရတဲ့အမေရိကန်မွတ်စလင်တွေဟာလူမှုအတိုင်းအတာအတွက်မှာသူတို့ဟာလည်းကောင်းကောင်းမွန်မွန်နေထိုင်ကြသူတွေဖြစ်တယ်ဆိုတာကိုတခြားအမေရိကန်နိုင်ငံသားတွေပို့ပြီးတော့သိရှိလာဖို့လိုလားကြပါတယ်။မကြခင်မှာဂင်ကကြားရောက်ခဲ့တဲ့ဒီလူသားချင်းစာနာထောက်ထားမှုအကူအညီဆိုင်ရာနိုင်ငံတကာအထိမ့်မှတ်နေမှာတော့မွတ်စလင်ယာနဲ့ချီယာ Los Angeles မြို့ကလမ်းမတွေပေါ်မှာအိုးအိမ်တွေကိုလိုက်လံကူညီပေးခဲ့ပါတယ်။ဒီအကြောင်းဂျန်နီယာဒူလော့ပေးပို့ထားတဲ့သတင်းကိုမက်ကင်ဘူးထွေးကတင်ပြပေးထားပါရခင်ဗျာ
။ရောမာတဲ့ဥပုပ်ရာသီမှာတီလာယူနေကြတဲ့မွတ်စလင်စေတနာဝန်ထမ်း900ကျော်ဟာ Los Angeles မြို့ကနာမည်ဆိုးနဲ့ကြော်ကြတဲ့အိမ်ရဲထောင်ထဲချီရှိရာ Skid Row လမ်းမကြီးပေါ်မှာယာသီဥတုပူပြင်းနေချိန်မှာကိုပဲစူပေးခဲ့ကြတာပါ။လမ်းပေါ်မှာပဲနေကြတဲ့အိမ်ရဲတွေအတွက်အဝတ်အထည်၊တကွေတန်ရှည်အသုံးဆောင်ပစ္စည်းတွေ၊နောက်အစားအစာ၊ရေနဲ့တခြားလိုအပ်တဲ့အသုံးဆောင်ပစ္စည်းတွေကိုဒီစေတနာဝန်ထမ်းတွေကလိုက်လံဝေမျှပေးခဲ့ကြတာပါ။ကြအပြင် HIV ရောဂါရှိမရှိအခမဲ့စမ်းသပ်ပေးတယ်လို့သွားစစ်ဆေးတာတွေလည်းလုပ်ပေးပါတယ်။ Romada Ubogala Pisogali Dima, Dimuga Muslim Lumu Taiwan Ha, Agulo Mu, a Yamerigo Kuni Pilagaro, Session Nishilagevari, through her American repeated attire, Didami Dunga Murima Pipiani de Chinuri Hale, Throne Sinello, Muslim Dia Pite, Uma Hakimga Piovare.
As a Muslim, it's important that we treat mankind correctly the way that we are guided in the Quran. The Quran is the
Quran. Muslim Yon in the Quran Chasma, Tonsin Tarita, Tudari,
ကိုယ်ကမြင့်မြတ်တဲ့အစ္စလာမ်ကျမ်းစာပါ။တနည်းနာချင်းနေလိုအပ်ချက်တွေကိုကူညီဖို့ကျမ်းစာကတုံ့တင်ထားပါတယ်။ဒါကလူသားနာပြုတာပါ။လိုအပ်သူတွေကိုကျွန်တော်တို့ကူညီပေးပါတယ်။မွတ်စလင်တွေအနေနဲ့ကိုးနေထိုင်ရာလူမှုအစိုင်းအဝိုင်းအတွင်းမှာကောင်းမှုလှုပ်ဆောင်နေတာကိုပြတဲ့အခုလိုမျိုးလုပ်ရမျိုးတွေကိုသတင်းမီဒီယာတွေကဖော်ပြပေးဖို့အရေးကြီးတယ်လို့စီရနာဝန်ထမ်းကူညီပေးနေသူတူဦးဖ
ဒီလိုတော့သတင်းမီဒီယာတွေမှာဖော်ပြခံရလိမ့်မရှိပါဘူးအပြစ်တင်ဖော်ပြကြတာများပါတယ်သတင်းမီဒီယာတွေထဲမှာမွတ်စလင်တွေဟာဘလို့နေကြတယ်ဘလို့နောက်ကျောင်းမတူသူတွေဖြစ်တယ်ဆိုတာမျိုးတွေနဲ့မကောင်းတဲ့ရှုထောင့်ကနေပြစ်တင်ဖော်ပြကြတာပါ
1996ခုနှစ်ကစလို့မေဂျာပြည်အောင်စုမှရှိတဲ့မွတ်စလင်လူမှုအတိုင်းဝိုင်းကနေတိုင်းပြည်တော်ကအိမ်ယာမဲ့၈000ကျော်ကိုအကူအညီတွေပေးခဲ့ပါတယ်သူတို့အတွက်တော့ဒါဟာအားလုံးအတွက်အကျိုးပြုတာဖြစ်ပါတယ်လို့မွတ်စလင်စင်နာဝန်ထမ်းတဦးကပြောပါတယ်
I mean in society you think about you know your cab driver is a Muslim your doctor is a Muslim your nurse is a Muslim I'm a pharmacist
တို့ လူမှုအတိုင်းဝိုင်းထဲမှာရှင်စီးရဲ့ကောင်းမောင်းတဲ့သူရှင်ရဲ့ဆရာဝန်ပြီးတော့သူနာပြုဆရာမတွေထဲမှာလည်းမွတ်စလင်တွေရှိပါတယ်
ကျမဆိုရင်စေးဆိုင်မှာအလုပ်လုပ်တယ်ကျမလည်းမွတ်စလင်မှာဒီလူမှုအတိုင်းဝိုင်းထဲမှာကအလွှာမျိုးစုံထဲမှာကျမတို့တွေအကောင်းဆုံးတာဝန်ထမ်းနေကြတာပါဒီကဘာပေါ်ကတခြားလူသားတွေလိုပဲကျမတို့လည်းတူတူပါပဲကိုတက်နိုင်တဲ့ဘက်ကနေပြီးတော့ပါဝင်ဆောင်ရွက်ချင်ကြတဲ့သူတွေကောင်းမွန်တဲ့အပြောင်းအလဲတွေကိုဖော်ဆောင်ချင်ကြတဲ့သူတွေအမေရိကန်အိမ်မက်တွေကိုမက်ခွင့်ရချင်ကြသူတွေပါပဲလို့လည်းဒ
နေပါရယ်နောက်2နာရီကြာ9နာရီကနေ10နာရီထုတ်လင်းပြီးမဲ့အစီအစဉ်တွေမှာတော့ထိတ်တန့်အောင်နိုင်ငံကသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါရယ်ခင်ဗျာဒီရဲ့တောက်ကြံနေညနေခင်းအစီအစဉ်လေးကိုမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြံနေသေးတဲ့အချိန်မှာသတင်းအချင်းချုပ်ကိုကော်လင်ဦးကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မက်ကန်ပြောင်းသူစုံစမ်းစစ်ဆေးဗျူ FIA ညင်ချိုင်းမောင်း James Comey နဲ့ပြောဆိုထားတာတွေကိုသူ့အနေနဲ့အတန်ဖတ်မှတ်တမ်းတင်လာတာမရှိရကြောင်းမနေ့တုန်းကပဲသမ္မတတော်နဲ့ထရန့်ကပြောဆိုလိုက်ပါတယ်ညင်ချိုင်းမောင်းနဲ့ပြောဆိုခဲ့ရတဲ့နပတ်တလို့မှတ်တမ်းတွေတိတ်ခွေရှိမရှိဆိုတာမသိပေမဲ့သူကိုယ်တိုင်ကတော့ဒီလိုမှတ်တမ်းတင်ထားတာမျိုးမရှိရကြောင်း Twitter Internet လူမှုကွန်ရက်မှာသမ္မတထရန့်ကပြောဆိုလိုက်တာပါဥပမာကဲလို့လူစီများတဲ့သမရဟောင်းဘရက်ကိုဝါမလက်ထက်ကကျမကြီးဆက်ရှောက်မှုဥပဒေနေရာမှာအစားထိုးပြတ်တမ်းနဲ့ကျမကြီးဆက်ရှောက်မှုဥပဒေမူကြောင်းကိုတရင်ပတ်တင်နဲ့ချီတကပိတ်ဆွေးနွေးခဲ့ပြီးနောက်ထက်ရတော် Republican အမတ်တွေကချပြလိုက်ပါတယ်ဒီမိုကရက်တီအလဲလက်သဘောထားရှိတဲ့ Republican တွေ Conservative Republican တွေနဲ့တမန်လူလူတချို့ကတော့ဒီမူကြောင်းအပေါ်မှာဝေဖန်နေကြပါတယ်ပါကစ္စတန်နိုင်ငံကွတ်တာမြို့မှာပြင်းထန်တဲ့ကာဗွန်ပေါက်ကွဲမှုကြောင့်ဒီကနေ့မှပဲလူ9ဦးထက်မနည်းသေဆုံးပြီး20လောက်ဒဏ်ရာရရှိသွားပါတယ်။ဒေသခံရဲတပ်ဖွဲ့အကြီးအကဲရုံးနီးပေါက်ကွဲပစ္စည်းတွေထင်ဆောင်ထားတဲ့ကားစင်းကိုအဝေးဒေသနဲ့ပေါက်ကွဲခဲ့တာဖြစ်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒဏ်ရာရသူတွေထဲမှာတော့လုံခြုံရေးတပ်ဖွဲ့ဝင်၄ဦးပါဝင်ကြောင်းလည်းထောက်လိုင်းရေးတပ်ဝန်ကပြောပါတယ်။တခိုက်မှုတွေဘသူကမှတော့သူတို့လက်ချက်ဖြစ်နေပြောဆိုတာမျိုးမရှိပေမဲ့ဒေသခံဆိုရတော့အင်းနီချင်းအိန္ဒိယနိုင်ငံပေါ်အပြစ်တင်နေတာပါ။ဥရောပသမဂ္ဂ EU နဲ့ဗြိတိန်နိုင်ငံခေါ်ထွက်ပြီးနောက်ပိုင်းဗြိတိန်မှနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေခံစား권ရှိမဲ့အခွင့်အရေးတွေအတွက်သူ့ရဲ့ကမ်းလှမ်းချက်ဟာအင်တာနက်မှာမျှတပြီးလေးလံမှုရှိတဲ့အကြောင်းဝန်ကြီးချုပ်ထရီဇာမေကပြောဆိုလိုက်ပါတယ်ဗြိတိန်မှာအခြေချနေထိုင်နေတဲ့ EU ဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားတွေအနေနဲ့နေရပြန်စရာမလိုသလိုမိသားစုတွေတကွဲတကွာပြားဖြစ်တာမျိုးတွေကိုတွေ့ရမှာမဟုတ်တဲ့အကြောင်းလဲထပ်မံကလေးပြောကြားလိုက်တဲ့အကြောင်းဝန်ကြီးချုပ်ကပြောဆိုခဲ့တာပါ
တဲ့ချင်းချက်ကိုကွန်လင်ဦးကတင်ပြပေးခဲ့တာပါခင်ဗျာ VO American တန်ရင်းနေပဲမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6:00ခွဲကနေ9:00အထိ line to meter 16 kHz 7853 line to meter 19 kHz 7555 line to meter 25 kHz 11965တို့ကနေအတန်လွှင့်ခဲ့တာဖြစ်ပါတယ် VO ကနေမြန်မာဘာသာစီစဉ်နေကိုဒီတနေ့5ချိန်ထုတ်လွှင့်ပေးနေပြီးတော့ VO Internet ဆာမျက်နှာဖြစ်တဲ့ www.bami.voanews.com မှာလည်းနားဆင်နိုင်ပါတယ်။သောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.